ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးနဲ့ကုတ်ခိုင်ဘက်တွေမှာမြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်မဟာမိတ်အဖွဲ့နဲ့မြမစစ်တပ်တို့ကြားတိုက်ပွဲတွေဆက်ဖြစ်နေတာကြောင့်ဒေသခံတွေစားတောက်နေထိုင်ရေးအခက်ကြုံနေရပြီးတော့စစ်ဘေးတိမ်းရှောင်သူဥယျာဉ်လဲတိုးလာနေပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းပြည်ဦးလင်ကတက်မတော်နီးပညာတက္ကသိုလ်အပါအဝင်နေရာ၅နေရာကိုမြောက်ပိုင်းမဟာမိတ်အဖွဲ့တွေကတိုက်ခိုက်ခဲ့ပြီးတဲ့နောက်ပိုင်းကလေးကဆလို့ရှမ်းမြောက်ဒေသမှာတိုက်ပွဲတွေကခက်ဆိတ်ဆိတ်ဖြစ်လာနေတာပါ။အသေးစိတ် VOA သတင်းတောက်မက်မီခသတင်းပေးပို့ထားပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းတိုက်ပွဲတွေခက်ဆိတ်ဆိတ်ဖြစ်လာတာနဲ့အတူပဲကျေးရွာတွေကစစ်ပြေးဒုက္ခတွေတော်တော်များများဟာနီးစပ်ရာမြို့တွေနဲ့လုံခြုံတဲ့နေရာတွေစီကိုခိုအောင်ဖို့ရောက်ရှိနေကြပါတယ်။ပြီးခဲ့တဲ့ဩဂုတ်15ရက်နေ့ကတအောင်းပလောင်ဖွဲ့ TNLA ကူကန်ဖွဲ့ MNDAA ရခိုင်အဖွဲ့ AA တို့ပူးပေါင်းပြီးပြည်ဦးလွင်နဲ့နောင်ချုံမြို့နယ်ကတပ်မတော်ရဲစခန်းစစ်ဆေးရေးဂိတ်တွေကိုတိုက်ခိုက်ခဲ့ပြီးနောက်ပိုင်းမှာတော့ရှမ်းပြည်နယ်ကမူဆယ်ကုတ်ခိုင်တင်းဒီလာရှူကြောင်မဲကွန်လုံစားတဲ့နေရာတွေမှာပါတိုက်ပွဲတွေပစ်ခတ်မှုတွေဇက်တိုက်ဖြစ်ပွားနေကြတာပါဒီကနေ့မှလည်းတိုက်ပွဲတွေဖြစ်ခဲ့တယ်လို့တမတော်သတင်းမှန်ပြန်ကြားရေးကဗိုလ်မှူးချုပ်စော်မင်းထွန်းကအခုလိုပြောခဲ့ပါတယ
်ဒီနေ့တော့ကျွန်တော်တို့အမကြီးပေါ်မှာပဲအလိုလိုလုံခြုံရေးစားတဲ့ဆက်လက်စီစဉ်နေတဲ့ကြေငောက်ဖြစ်ခဲ့ပါတယ်ကျွန်တော်တို့မရှိပါဘူးခုခံရမြောက်ခက်မှာမဖတ်တာပဲတော့ဒီကိတ္တံရမှုမရှိဘူးလို့ပဲပြောတာ
ပြီးခဲ့တဲ့ဩဂုတ်18ရက်နေ့18ရက်တုန်းမှာတိုက်ပွဲအကြိမ်20ကြော်ရှိခဲ့တယ်လို့သူကဆိုထားပါတယ်။ဩဂုတ်18ရက်နေ့မှာလာရှိုကုတ်ခိုင်မူဆယ်လမ်းကြောင်းမှာတိုက်ပွဲ3ကြိမ်ဖြစ်ပွားခဲ့ပြီးတင်းဒီကွမ်လုံလမ်းပေါ်မှာတိုက်ပွဲ2ကြိမ်ဖြစ်ပွားခဲ့တယ်လို့သူကဆိုပါတယ်။တမတော်ဘက်ကသတင်းထုတ်ပြန်ချက်တွေအရဩဂုတ်18ရက်နေ့မှာကုတ်ခိုင်နှစ်ဖက်ကမူဆယ်ဒေသတဝိုက်မှာတိုက်ပွဲ5ကြိမ်လာရှိုမြို့အရှေ့မြောက်ဖက်ကုန်းစာဘက်မှာတော့မြောက်ပိုင်းလက်နက်ကင်အင်အား200လောက်ကတမတော်စစ်ကြောင်းတွေကိုပြန်လည်ခုခံတိုက်ခိုက်တာလာရှိုသိန်းဒီကုတ်ခိုင်105မိုင်ပြည်အောင်စုလမ်းမကြီးတစ်လျှောက်မှာတိုက်ပွဲ10ကြိမ်လောက်ဇက်တိုက်ဖြစ်ပွားခဲ့တယ်လို့ဖော်ပြထားပါတယ်တိုက်ပွဲတွေနဲ့ပတ်သက်လို့ TNLA ပြောခွင့်ရဘုံမူမိုက်အိုက်ကျော်ကတော့
တိုက်ပွဲကတော့ဒီမီးတင်းတော့ဖြစ်ပွားမှုတော့ရှိတယ်လို့တတိယတယ်ဒါပေမဲ့ဒီစရတော့မရသေးဘူးမနေ့ကတော့ရှိတယ်နော်မနေ့15 16 18တော့ရှိတယ်ဒီတိုက်ပွဲကတော့တောက်လျှောက်ဒီတပ်ပကလည်းညာကြီးဆက်ဖြစ်လာတယ်ဒီသူစီကအတိုင်းမရှိနေတယ်တိုက်ပွဲကတော့ဒီတိုင်းလူလူတော့ပြန်ဖြစ်လာတယ်ပြောမယ်ဆိုတော့ကျွန်တော်သူကထိုးစစ်မဟုတ်ဘူးကျွန်တော်ကခုခါကကိုယ်စစ်ဖြစ်တယ်တပ်ပကထိုးစစ်ရေလို့ဒါကျွန်တော်ဒီတော့မလို့ကျွန်တော်ဒီမှာတော့ကြားပြီ
တိုက်ပွဲတွေဆက်ဖြစ်နေတဲ့နှစ်ဖက်ကမှစားတောက်ဖို့အကက်ခဲတွေဖြစ်နေပြီးလမ်းဘက်ဆက်သွယ်ရေးတွေပြတ်တောက်နေတာကြောင့်အတိဒုက္ခရောက်နေရတယ်လို့နှစ်ဖက်ကမှနေထိုင်သူဦးကျော်ဝင်းက VOA ကိုခုလို
့တိဒုက္ခကတော့တပြားဟိုရွာပြင်းတော့ထွက်လို့မရတော့ပြည်တယ်မနေရထိုင်ရတာလည်းကျဉ်ကျုပ်တယ်စားတော့ရတာလည်းဒုက္ခရောက်ကြတာပေါ့ကားသွားလာတွေကလည်းမရှိဘူးလေလာရှိုးဘက်ကလာတဲ့ကားတွေကလည်းမရှိဘူးမူဆယ်ဘက်ကလာတဲ့ကားတွေကလည်းမရှိဘူးဆိုတော့ကြားရရွာတွေကစာရေးတော်ရောနည်းနည်းခက်ခဲတာပေါ့စူတောင်းပေးပါမြန်မြန်လေးခုနပြောလိုပေါ့ငင်းငင်းအောင်လဲစူတောင်းပေးပါနော်
တိုက်ပွဲကြောင့်စစ်ဘေးရှောင်နေသူဥယျာဉ်တိုးလာနေပါတယ်လာရှိုးမြို့မန်စုဖုံကြီးကျောင်းတိန်းဒီနယ်ကုတ်ခိုင်မြို့အနီးမှာရှိနေတဲ့ဖုံကြီးကျောင်းတချို့နဲ့ကချင်နှစ်ချင်းခရိယံကျောင်းအချို့တွေမှာပြည်သူတွေခိုလုံနေရပါတယ်လက်တလုံးမှာဒုက္ခတဲ့ဥယျာဉ်2000ကျော်လောက်ရှိနေပါတယ်။မနေ့ကလက်နက်ကြီးကြလို့ရွာသားတိတ်ဆုံးခဲ့တဲ့ကုန်းတက်ရွာအနီးကကျေးရွာတွေမှာလည်းရွာကန်လူမှုတွေဟာထွက်ပြေးနေရတယ်လို့လူမှုကွယ်ဆယ်ရေးလုပ်နေတဲ့လာရှိုးလူငယ်အဖွဲ့ဥက္ကဋ္ဌဆိုင်ဟန်ကဆိုပါတယ်။မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်ညီနောင်၃ဘွဲ့ဖြစ်တဲ့ TNLA တအန်းပလောင်တက် AA ရခိုင်လက်နက်ကင်တက်တဲ့ MNDAA ကိုကန်လက်နက်ကင်တက်သုံးခုရဲ့ဩဂုတ်လ15ရက်နေ့တိုက်ခိုက်မှုအတွင်းမှာတော့မြမလုံးညုံရေးတပ်ဖွဲ့ဝင်တွေနဲ့အရတားအချို့တည်ဆုံခဲ့ရပါတယ်တိုက်ခိုက်မှုတွေအတွင်းအကြဆုံးဘလောက်ရှိလဲဆိုတာကတော့တပ်မတော်ဘက်ကရောတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကရောထုတ်ပြန်ထားတာမရှိသေးပါဘူးတိုက်ပွဲတွေအတွင်းလမ်းတရားအချို့ပျက်စီးခဲ့ရပြီးအဲ့ဒီအထဲမှာမန်းလေးနောင်ချူလာရှိုးလန်ကဂုတ်တွင်တရားတိန်းဒီကွန်းလုံချင်းရွှေဟော်ပေါ်ကတရားအမှတ်6မြင်းဆောင်31တရားအမှတ်4မြင်းဆောင်16တရားအမှတ်1မြင်းဆောင်14တို့ပျက်စီးခဲ့ရကြောင်းဆောက်လုပ်ရေးဝန်ကြီးဌာနဘက်ကတည်င်းထုတ်ပြန်ထားပါတယ်ရှင်